ဖန်ကျင်းထောင်ကနေထပ်ပြီးလွတ်မြောက်သွားတဲ့ကျင်းသားတွေတဲကပြန်ဖမ်းမိထားသူအယောက်20ထိရှိနေပြီဖြစ်ပြီးထိုင်းနိုင်ငံဘက်ကနေဆက်ဖြတ်ဝင်သွားနိုင်ခြင်းရှိတာကြောင့်ထိုင်းနိုင်ငံမှာအကြောင်းကြားထားသလိုနေဆက်ဝင်ထွက်ကိတီမှာလည်းလွှင့်ကြိုးရေးတင်ကြပ်ထားပါတယ်ဒီကြောင့် VOE ထိုင်းချီဆက်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်ပြင်းပြင်းနဲ့ဖန်ကျင်းထောင်မှာထိမ့်သိမ့်ခံလာရတဲ့အကျဉ်းသား40ကျော်တဲက20ကျော်ကိုပြန်ဖမ်းမိထားပြီးနောက်ထပ်လည်းနေရာအနှံ့မှာရှာဖွေနေစေဖြစ်သလိုထိုင်းဘက်ချမ်းဘက်မခတ်ပြေးနိုင်အောင်အကြောင်းကြားထားတယ်ဆိုပြီးကရင်ပြည်နယ်ကရဲမှူးကြီးအောင်မြတ်မိုးကပြောပြပါတယ်
။လက်ဆက်ကျတိတာပြီ။အတော့ပါကျန်တာဒီစားနေကြတာပေါ့နေရာနဲ့။ဟာကျတော့နေရာကတော့ကျော်ရစီရပေါ့ကျွန်တော်ဘက်ကလည်းကိုယ်ပြစ်စားပြီးပြည်ကြတယ်နော်။ဟောအဲ့ကျွန်တော်ပြန်လာတာ
။စတင်မာလာ18ရက်နေ့ကစပြီးမြောက်ရီမဲဆောက်တောင်ရင်မြစ်တလျှောက်ကနေဆက်ဂိတ်တွေမှာထိုင်းနိုင်ငံဘက်ကလုံခြုံရေးတင်းကျပ်ပြီးရှာဖွေမှုတွေလုပ်နေတယ်လို့လည်းနေဆက်နေပြည်သူတို့ကပြောပြပါဗျ။အ
ဖန်ဆောက်ပေါက်ပြီးလာတဲ့လူတွေနဲ့ပတ်သက်ပြီးဒီဘက်ကိုကျွန်လာမှာဆိုတော့ဒီဘက်ကိုထိုင်းဘက်ကိုကူညီတောင်းလာကြသူတို့ထိုင်းမကိုက်ပိတ်တာ။ဒီတောင်ရင်ကထိုင်းမြန်မာနေဆက်ဂိတ်တွေအကုန်လုံးကဆက်ဆက်နေတဲ့ဖိတ်တွေမှလည်းအကုန်လုံးဒီဘက်ထိုင်းဘက်မှာအကုန်လုံးပတ်ကြ။သူတို့အမဒဘုတ်နေပို့ထားတာရှိတယ်။ဒါပေါ့ဒါပေါ့နေပို့ပေးထားတယ်။နောက်တစ်ခုအရင်သူတို့ဆိုရဆိုနေဆက်လက်တင်နေဒီဘက်ကိုပို့ထားပေးတယ်
။ဟုတ်ကဲ့
။အခုလည်းဆက်အဲဒီကောင်းပုံစံနဲ့သူထောင်ပုံစံအပြည့်တည်းတဲ့ဥစ္စာတွေရှိတော့အားလိုက်နေသူတို့
ထပ်ပြေးခဲ့တဲ့အကျဉ်းသားတွေထဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဝင်တွေတချို့နဲ့ပတ်သက်နေသူတွေလက်နက်မှုမူရစေဝါမှုအပါအဝင်ရာဇဝတ်မှုတွေနဲ့ထောင်ချခံနိုင်ရတဲ့အကျဉ်းသားတွေပါဝင်ပါတယ်။ဒီထဲကအကျဉ်းသားတချို့ကတော့ PNP နဲ့လှိုင်းပွဲမြို့နယ်မြောက်ရီမြို့နယ်တွေမှာပြန်လည်ဖမ်းမိခဲ့တာကြောင့်ထိုင်းနယ်စပ်မှာတော့ထိုင်းဘက်ကလုံခြုံရေးတွေကိုတင်းကျပ်စွာချထားပါတယ်ရှင်။